စီးရီးယားနိုင်ငံအလက်ပိုမြို့ကိုလေကြောင်းကနေအပြင်းထန်တိုက်ခိုက်တာမှာထိခိုက်ဒဏ်ရာရပြီးသွေးတွေဖုန်တွေနဲ့ဖုံးလွှမ်းနေတဲ့ကလေးငယ်လေးရဲ့ထိလန့်မွယ်ရုပ်ပုံကိုပုံမှန်သတင်းမီဒီယာတွေမှာရောလူမှုကွန်ရက်မီဒီယာတွေမှာပါထုတ်လွှင့်ဖြန့်ဝေနေကြတာမျိုးကမ္ဘာတစ်ဝန်းကလူတွေတွေ့ကြရပါတယ်။မျက်နှာမှာဖုံတွေသွေးတွေပေးကျန်နေပြီးကြက်တွေပြီးတော့အားပြတ်နေပုံရတဲ့ကလေးငယ်လေးအရေးပေါ်လူနာတင်ရင်ကားတဲ့ကလေမော်ရောင်ခုံလေးတစ်လုံးပေါ်မှာထိုင်နေတဲ့ပုံကိုစီးရီးယားတိုက်ခိုက်လှုပ်ရှားသူတွေကထုတ်လိုက်တာပါ။အဲဒီကောင်လေးဟာအသက်9နှစ်အရွယ်အော်မရန်ဖြစ်တယ်လို့အလဘူမျိုးကဆရာဝန်ဦးဆမာအာဘူအယ်အက်ကဒီကနေ့ပြောပါတယ်အမ်ဒန်လူခေါ်တဲ့စေယုံကိုဗိုလ်ဒူးနေညမှာအကောင်လေးကိုခေါ်သွားပြီးဥကောင်းတန်ရာတွေကိုကုသပေးပြီးတော့စေယုံကဆင်ခွင့်ပြုလိုက်တယ်လို့ဆရာဝန်ကအတည်ပြုပြောပါတယ်တပုံတွေတင်ထားတဲ့ခါတာဂျီခိုင်မှာလေကြောင်းတိုက်ခိုက်မှုတစ်ခုဖြစ်ပြီးတဲ့နောက်အဲ့ဒီကလေးလေးတန်ရာရခဲ့တာပါလေကြောင်းတိုက်ခိုက်မှုကြောင့်ကလေးငယ်9ယောက်အပါအဝင်လူရှိဦးသေဆုံးတယ်လို့အမ်ဒန်စေယုံဆရာဝန်တူကပြောပါတယ်တိုက်ခိုက်မှုဖြစ်ပြီးသိမကြခင်မှာပဲဘေးဒဏ်သင့်ခဲ့သူတွေကိုကယ်ဆယ်ရေးလုပ်သားတွေနဲ့တရင်တော်တွေကအပြည့်စည်းပုံတွေကနေဆွဲထုတ်ကြပါတယ်။ကူညီကယ်ဆယ်ကြသူတွေထဲမှာပါသူတူကတော့စီးရီးယားစစ်ပွဲရဲ့ဆိုးရွားလာတဲ့အခြေအနေကိုပြတဲ့ထင်ရှားတဲ့ဓာတ်ပုံကိုရိုက်ယူခဲ့သူဓာတ်ပုံဆရာမာမုတ်ရက်စလန်ဖြစ်ပါတယ်။